ပိုချောင်းအောင်ဆန်းရဲ့ပင်လုံစာချုပ်ချုပ်စုကိုတွားရောက်ရာခီးမှာကိုရိုင်းကားမောင်းပို့ဆောင်ပေးခဲ့သူပိုချောင်းအောင်ဆန်းရဲ့မိတ်ဆွေနဲ့တောင်ကြီးမြို့တော်ဝင်ဟောင်းအဖြစ်ဆောင်ရွက်ခဲ့သူဦးခန့်ခေါ်ဦးဖရစ်ခန့်ဟာဒီကနေ့မနက်မှာအသက်102နှစ်အရွယ်နဲ့ကွယ်လွန်သွားခဲ့ပါပြီရှင်။ပင်လုံညီလာခံကျင်းပတဲ့မြင်ကွင်းကိုကိုရိုင်းမျက်မြင်ကြုံတွေ့ခဲ့ရသူဦးခန့်ဟာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာကွယ်လွန်သွားခဲ့တဲ့အတွက်နိုင်ငံရေးအရဆုံးရှုံးမှုအဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဦးခန့်ခေါ်ဖာရော့စ်ခန့်ဟာဒီကနေ့မနက်4:15မိနစ်အချိန်မှာတောင်ကြီးမြို့နေအိမ်မှာပဲအသက်102နှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဦးခန့်ကွယ်လွန်တဲ့အကြောင်းကိုတားဖြစ်သူဦးဆန်လင်းကအခုလိုပြောပါတယ်။
လူကြီးရောကနဲ့သူခါနာနဲ့ကြာကြီးကသာသာနာတာ။အရင်တော့လည်းသူအတော်ရှိကြီးတယ်ဗျ။
ဥကန်းဟာဘိုကျိုးအောင်ဆန်းရဲ့မိတ်ဆွေဖြစ်တယ်လို့ဘိုကျိုးအောင်ဆန်းပင်လုံကိုတွားရောက်ရမှာလဲကိုရိုင်းကားမောင်းပို့ဆောင်ခဲ့တာကြောင့်ပင်လုံညီလာခံကိုမျက်မြင်တွေ့ကြုံခဲ့သူဖြစ်ပါတယ်ဥကန်းကွယ်လွန်တဲ့အပေါ်မှာတော့ညောင်ရွှေမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ဦးခေါ်ဦးနေမျိုးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကောင်စုကြီးရဲ့အမိုင်းကြတဲ့ကြီးပဲနောက်ကျွန်တော်ရှမ်းပြည်ရဲ့ပုံဆောင်ပုဂ္ဂိုလ်ကြီးကနောက်အသက်တရာကျော်ဒါနေသွားတာအဲဒီအသက်တရာပြည့်တဲ့အချိန်ဘာဖြစ်ကြလဲသူမောင်းသေးပဲဗျဘိုးကျောင်းဆန်းတို့ပြန်စားကြတော့လည်းအဲ့ခိကဝီဒီကြီးလေးပေါ့ဗျာအဲ့ဒါနည်းနဲ့လိုက်ပို့ပါကြရတော့သူ့ကိုကျတော့ကျွန်တော်20ရာစုပြန်စားကြလေးထုတ်သွားတော့လည်းတကယ်မြင်သေးချင်တာဗျာအဲ့ဒါပရိုဖက်မကောင်းသေးတာပေါ့နော
်ဦးခန့်ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးပြည်ပြောင်းပြောဆိုတာတွေတဲကအမတ်တရားအဖြစ်ဆုံးစကားကိုဦးနေမျိုးကအခုလိုပြောပါတယ
်ကျွန်တော်တော့ခန့်ခန့်တွေ့ဆုံတာပေါ့နော်အကျိုးပြရတဲ့မှာဒီသပိုင်းဝင်စကားလေးကတော့ဟိုဘိုးကျောင်းဆန်းကနည်းနည်းသိတူပါတယ်အဲ့စကားစုခံနေတယ်အဲ့တော့ဆိုပါရည်သွားပြောအဲ့ခင်ဗျားတို့ခွက်ချင်ခွက်ထွက်ရတယ်ဆိုတော့အမှဆက်ရှိတိုက်ပြောတဲ့စကားလေးကဘိုးတို့လေကျွန်တော်တို့ကပေါင်းဖို့တော့မလိုပါဘူးဘာလို့ခွက်ထွက်စေချင်တာလဲဆိုတဲ့စကားလေးပေါ့နော်သူများရဲ့အမြင်ကစမ်းနေရခွက်ထွက်ချင်တယ်ဘွန်ပါလေးမပြီးခွက်ထွက်ဘူးချင်တာအမှအမှတော့မဟုတ်တော့မြန်ဖြစ်နေတာပေါ့နော်အမှန်က
ဥက္ကဟာငယ်စဉ်ကတောင်ကြီးမြို့ ABM ကျောင်းမှာ10ရက်အထိပညာသင်ယူခဲ့ပြီးလွတ်လပ်ရေးရပြီးနောက်1952ခုနှစ်ကစပြီးတောင်ကြီးမြို့တော်ဝင်အဖြစ်နှစ်ကြိမ်ရွေးကောက်ခံခဲ့ရသလိုတောင်ကြီးမြို့စီမံသားရဲကော်မတီရဲ့ဥက္ကဋ္ဌအဖြစ်လည်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။1962ခုနှစ်အာဏာသိမ်းချိန်မှာရှမ်းစော်ဘွားရီနဲ့အတူ6နှစ်ကြာဖမ်းဆီးထောင်ချခံခဲ့ရပြီးနောက်ပိုင်းမှာရန်ကုန်မှာ4နှစ်ကြာခြေကျုံးနဲ့ထိန်းသိမ်းခံခဲ့ရပါတယ်။1988ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲကိုစစ်တပ်ကအာဏာသိမ်းချိန်မှာလဲတပတ်ကျော်ကြာထိန်းသိမ်းခံခဲ့ရပါတယ်။ဦးခန့်ဟာသူမကွယ်လွန်မီမှာတော့တောင်ကြီးမြို့တောင်ဆွန်နီဂျမေဘလီနိုင်ငံအဖြစ်ဆောင်ရွက်ခဲ့ပြီးအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးခန့်ကိုဒီနေ့ညနေ 3:00 မှာတောင်ကြီးမြို့တိုင်းသာပေါင်းစုံဆွန်နီမွတ်စလင်တုတ်တံမှာတင်းချိုခဲ့ပါတယ်။ဦးခန့်ကွယ်လွန်ချိန်မှာသာသမီ3ယောက်မြေ17ယောက်နဲ့မြေ9ယောက်ကြံရစ်ခဲ့ပါတယ်။